့ကျမတို့အခုလိုစစ်သားတွေကကျမတို့တော်လိုင်းကြီးမှာပူပေါင်းပါဝင်လာတယ်ဆိုတာတကယ်ကိုကျမတို့အတွက်ဒါကြိုးဆိုရမယ့်ကိစ္စဖြစ်တယ်။နံပါတ်1ကဒီစစ်သားစစ်တပ်ရဲ့အကြောင်းစစ်သားတွေအသိဆုံးဖြစ်တယ်။စစ်တပ်ထဲမှာကျူးလွန်နေတဲ့စစ်တပ်ကကျူးလွန်နေတဲ့ချိုးဖောက်မှုတွေအများကြီးရှိပါတယ်။လူခွင့်ချိုးဖောက်မှုတွေအမျိုးသမီးတွေပေါ်မှာသူတို့ရဲ့ကိုယ်ပိုင်စစ်သားတွေပေါ်မှာအောက်ခြေစစ်သားတွေပေါ်မှာချိုးဖောက်နေရရင်အများကြီးရှိတယ်။ဒါပေမဲ့ဒီစစ်သားတွေဟာဒီစနစ်ကြီးရဲ့မှာပေါ့နော်ဒီဖက်ဆစ်စနစ်လို့ကျမပြောရင်ဖက်ဆစ်စစ်တပ်ပြီးတော့တကယ်ကိုပဲစစ်တပ်ထဲမှာလည်းဖက်ဆစ်စနစ်ကိုကျင့်သုံးပါတယ်ကျင့်သုံးတဲ့အခါမှာဒီစစ်သားတွေကလည်းဒီစနစ်ကြီးရဲ့တားကောင်ပြန်ဖြစ်တယ်ဒါပေမဲ့သူတို့ကသူတို့ကိုသူတို့တားကောင်လို့ဘယ်တော့မှမမြင်ဘူးသူတို့လက်နက်တက်ဆင်ပေးထားတဲ့အခါမှာဒီလက်နက်ရှိအားနဲ့သူတို့ကသူများကိုပြန်ပြီးတော့သူတို့ကိုကျွလွန်ခံရတဲ့အတိုင်းပြန်ပြီးကျွလွန်ကြတာကျမတို့တွေ့ရတယ်ဒါကသူ့ရဲ့စိတ်ပိုင်းဆိုင်ရာအရာကြည့်မယ်ဆိုရင်သူတို့ဆက်ဆံခံရတဲ့အတိုင်းပြည်သူတွေစီပြန်ဆက်ဆံတာပေါ့နော်သူတို့ရိုက်နှက်ခံရတဲ့အတိုင်းပြည်သူတွေပြန်ရိုက်နှက်တာတွေကျွန်တော်တွေ့ရတယ်ဆိုတော့အဲ့ဒါကိုကြည့်ချင်းအဖြစ်အဓိကကတော့စစ်တပ်ထဲမှာပိတ်မိနေတဲ့လူတွေအများကြီးရှိရဲ့အထူးသဖြင့်အတွေးခေါ်အဖြစ်လူအဖြစ်လုံခြုံရေးအဖြစ်အကြောင်းအရာမျိုးစုံနဲ့ပိတ်မိနေကြတယ်ဆိုတော့ဒီလူတွေကအဓိကကျွန်တော်မြင်တာကတော့ကျွန်တော်နိုင်ငံရဲ့အပြောင်းလဲကအတွေးခေါ်ကနေစပြောင်းအောင်လူတွေကဘာလို့လို့အတွေးခေါ်ကစတာပေါ့နော်ဒီအတွေးခေါ်ကကမောင်းနေတဲ့လုံရက်တွေဖြစ်တဲ့အတွက်ကြောင့်မလို့အတွေးခေါ်မှန်ဖို့လိုတယ်အဲ့အတွေးခေါ်ကိုလည်းအခုလက်ရှိစစ်တပ်ကပြောနေတဲ့စကားလုံးတွေရှိရဲ့ဘာသာသာသနာလူမျိုးဘာညာပေါ့နော်စတဲ့ဒီသူတို့သုံးတဲ့ propaganda တွေကိုစစ်သားတွေကအလွယ်တကူလက်ခံကြရတယ်အဲ့လိုလက်ခံနေဆိုတာသူတို့မှာအခံစဉ်းစားချက်မရှိဘူးအဲ့ဒီစစ်တပ်ကပြောတဲ့စဉ်းစားချက်တွေကိုအစားထိုးနိုင်မဲ့အခြားတော်လှန်ရေးနိုင်ငံရေးလူခွင့်ရေးဒီမိုကရေစီစဉ်းစားချက်တွေကသူတို့စီမရောက်နေတဲ့အခါမှာဒါတွေကိုကျွန်တော်တို့အစားထိုးလို့မရတဲ့အခါမှာဟိုစစ်တပ်တစ်ခုတည်းသာလင်းသူတို့ရဲ့ကိုယ်ကွယ်ရလို့မြင်သွားကြတယ်အခုဒီစစ်သားတွေကထွက်လာကြတဲ့အခါမှာစစ်တပ်တစ်ခုတည်းမဟုတ်ငါတို့မှာကိုယ်ပိုင်ဘဝရှိတယ်ငါတို့ဒီလူသားဖြစ်တယ်ငါတို့မှာကိုယ်ပိုင်အတွေးခေါ်ရှိတယ်ဆိုရယ်စဉ်းစားချက်ကနေထွက်လာကြတော့အခုလို break ဒီ brain wash လုပ်တဲ့ propaganda တွေပေါ့နော်ဒီ propaganda တွေဒီလိုမျိုးသတင်းတူသတင်းမှားတွေမျိုးစုံကိုစစ်သားတွေကိုယ်တိုင်ကပြန်တန်ပြန်တာအများကြီးတက်ရောက်မှုရှိတယ်လို့ကျွန်တော်မြင်နေတယ်
အဲ့တော့အခု American အစိုးရကသူတို့အသုံးစရိတ် budget ထဲမှာလဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့ကူညီထောက်ပံ့ငွေတန်း100ကျော်ပေါ့လေအဲ့ဒါရှိထားတော့အထူးသဖြင့်ဒီလိုစစ်တပ်ကထွက်လာတဲ့နောက်ဗတ်ပြောင်းလာတဲ့ဒီစစ်သားတွေအတွက်ကိုသူတို့ထောက်ပံ့ချေးပါတယ်ဆိုတဲ့ကိစ္စရောဘယ်လိုထိရောက်မှုတွေရှိနိုင်မလဲရှင်
ဆိုတော့အဲ့လိုမျိုး American အစိုးရအနေနဲ့အခုလိုမျိုးတည်တည်ချာချာပေါ့နော် budget ကိုရထားလာတဲ့ကိစ္စကလည်းဒီ American Burma Act နဲ့ပတ်သက်ပြီးတော့လှုံ့ဆော်တိုက်တွန်းကြတဲ့အစုခွဲအသီးသီးရဲ့စူးစမ်းမှုရလက်တစ်ခုပေါ့နော်အဲကျမတို့အဓိကတိုက်တွန်းခဲ့ကြတဲ့အကြောင်းအရာတွေကဘာလဲဆိုတော့ဒီစစ်သားနဲ့ရဲတွေဗတ်ပြောင်းခိုလုံဖို့ဒါမှမဟုတ်အတွေးခေါ်ပြောင်းလဲဖို့အတွက်ထောက်ပံ့တာကကျမတို့နိုင်ငံအပြောင်းလဲအတွက်ညံဆုံးသောအလွယ်ကူဆုံးသောနိုင်ငံရေးအပြောင်းလဲကိုဖြစ်စေနိုင်တယ်အထူးသဖြင့်သွေးမြေကြမှုအနည်းဆုံးနိုင်ငံရေးလှုံ့ဆော်မှုတစ်ခုဖြစ်လာမယ်နောက်တစ်ခုကအကြမ်းမဖက်နိုင်ငံရေးအန်တုလုပ်ငန်းတစ်ခုဖြစ်လာမယ်။နောက်တစ်ခုကရေရှည်တည်တံ့တဲ့နိုင်ငံရေးအပြောင်းလဲကိုစောင့်ကျဉ်းနိုင်တဲ့အပြောင်းလဲအစဦးဖြစ်လာလိမ့်မယ်ပေါ့နော်။ဒါပြလို့ဆိုတော့ကျွန်တော်တို့ဒီလက်ရှိမြန်မာပြည်ရဲ့တမိုင်းချောင်းမှာဖြစ်ခဲ့တဲ့ပြဿနာတွေအားလုံးပြန်ကြည့်ရင်ပြဿနာရဲ့အရင်းမြစ်နဲ့တည်ရခံကဒီစစ်အုပ်စုပဲဖြစ်နေခဲ့တယ်။တော့ဒီစစ်အုပ်စုထဲမှာကျင်လည်နေတဲ့သူတို့ရဲ့မျိုးဆက်တွေပဲဖြစ်စီသူတို့စစ်သားတွေကိုယ်တိုင်ကသူတို့လုပ်ရက်တွေသူတို့ပြန်မြင်ပြီးတော့အဲ့လုပ်ရက်တွေပြင်ဆင်ဖို့ကြိုးစားတာသူတို့ရဲ့ institution ပေါ့ဒီစစ်တပ်ရဲ့လုပ်ပုံကင်ပုံစဉ်းစားပုံတွေးခေါ်ပုံတွေပြောင်းလဲဖို့စူးစမ်းတာဒီရေရှည်ပြောင်းလဲအတွက်အထောက်အကူဖြစ်မယ်။တကယ်ပြောင်းလဲရတော့ပြည်သူတွေစီကလာရမှာပေါ့နော်။ညီပြင်းကပြည်သူတွေရဲ့ခွန်အားနဲ့တတိယလာမယ်။သို့တော့ဒီစစ်တပ်ဘက်ကနေမှပြည်သူတွေပေါ်မှာအမုန်းတရားနဲ့ရန်ညှိုးနဲ့ရန်လိုမှုတွေမရှိနေဘူးဆိုရင်ကျွန်တော်တို့ပြောင်းလဲရပုံမြန်မယ်။အဲ့ဒါလို့ဖို့အတွက်အဓိကတာဝန်ရှိတာကတော့စစ်သားတွေကိုယ်တိုင်ပဲဖြစ်တယ်။သူတို့ institution စစ်တပ် institution အပြောင်းလဲကိုသူတို့ကိုယ်တိုင်ပဲလုပ်ရမှာဖြစ်တယ်။ဒီအတွက်ကြောင့်မလို့အခုထွက်လာကြတဲ့ဗတ်ပြောင်းခုံလုံးကြတဲ့စစ်သားတွေမှာလည်းသူတို့ institution ကိုသူတို့မြင်ချင်တဲ့အမြင်တွေသဘောအိမ်မက်တွေရှိရယ်ဘလို့ဖြစ်စေချင်တာတွေရှိရယ်ဒါတွေကိုကျမတို့ကအသိပညာညှင့်တင်တာရယ်သူတို့ကတဆင့်မှာပေါ့နော်သတင်းစကားကိုစစ်တပ်ဘက်ကပြန်ပြီးတော့ပေးခြင်းအဖြစ်တကယ်အပြောင်းလဲစီကိုကျမတို့သွားနိုင်မယ်လို့ယူဆရတယ်ပေါ့နော်ဒါကြောင့်မလို့ဒီလှုပ်ရှားမှုပေါ့ defection လှုပ်ရှားမှုဖြစ်စေနောက်နိုင်ငံအန်တုလှုပ်ရှားမှုဖြစ်စေအားလုံးကြုံကိုက်မီကန့်ကြုံမီလက်ရှိ civil disobedience movement ကျမတို့ပြောတဲ့နိုင်ငံအာဏာဖီဆန်တဲ့ CDM movement မှာလည်းအစိတ်ပိုင်းနေနဲ့ဒါပါဝင်ပြီးအခုချိန်ထိကိုယနေ့အချိန်ထိကိုဒီစစ်သားတွေဘက်ကူပြောင်းလာတာမရက်တန့်သေးဘူးစစ်သားတွေထွက်ပြေးတိမ်းရှောင်တာဒီမတတ်ဖို့ပေါ့နော်ပြည်သူမတတ်ဖို့ဆုံးဖြတ်တဲ့စစ်သားတွေဆက်ရှိနေစေဖြစ်တယ်ပြီးရင်surrender လို့ပြောတဲ့ဒီလက်နက်ချအလင်းဝင်တဲ့စစ်သားတွေလည်းရှိလာနိုင်ပြီဒီလိုလုပ်ရက်တွေကိုကျမတို့ပြည်သူတွေနဲ့နိုင်ငံအင်အားစုတွေကအားပေးမြင့်တင်ခြင်းအပြင်တကယ်အပြောင်းလဲအတွက်ပေါ့ကျမတို့အတွက်ဒါခွင့်လန်းတစ်ခုရလာမယ်ပေါ့နော်
အဲ့ တော့အခုဒီဗက်ပြောင်းခုလုံလာတဲ့ဒီစစ်သားတွေနဲ့ပတ်သက်ပြီးတော့ဒီ NUG လိုအမျိုးသားညီညွတ်ရေးအစိုးရကကူညီတဲ့အပိုင်းတွေရောထိရောက်မှုတွေရှိတယ်လို့မြင်လားရှင
် So NUG ကတော့ဒါကတော့ဒီကျမတို့စစ်သားတွေဘက်ကအမြင်နဲ့ကျမတို့အဖွဲ့အစည်းတွေဒါindependent ပေါ့เนาะအမိကိုကင်းလွတ်လပ်တဲ့အစုအဖွဲ့အနေနဲ့ကျွန်တော်ပြည်သူ့ဗန်းနိုင်အနေနဲ့မြင်တာတော့ NUG ရဲ့အာယုံဆိုင်မှုပေါ့เนาะ defection movement လှုပ်ရှားမှုမှာအာယုံဆိုင်မှုကအားနည်းလာခဲ့တယ်2022မှာဆိုရင်ဒီပြည်သူ့ရင်ခွင်လှုပ်ရှားမှုတွေကရော့ကျသွားခဲ့တယ်ပေါ့เนาะလှုပ်ရှားမှုတွေရော့ကျသွားခဲ့တယ်ပြီးရင်ဒီစစ်သားတွေကိုနောက်ပိုင်းမှာထွက်လာတဲ့စစ်သားတွေကိုလက်မခံတော့ဘူးဆိုရယ်စစ်သားချက်တွေလက်မခံတင်တော့ဘူးဆိုရယ်တောင်းဆိုတိုက်တွန်းချက်တွေပေါ့ဒါတွေကလည်းများလာတယ်ပြည်သူတွေဘက်မှာလည်းနာကျင်မှုနဲ့မုန်းတိမှုများလာတဲ့အခါမှာဒီလှုပ်ရှားမှုတော်တော်လေးကိုအာရုံသွားခဲ့တယ်ပေါ့နော်အာရုံသွားခဲ့တယ်အခုချိန်မှာတော့ဒီ operation 1027ဒီကျမတို့ဒီ operation 1027နောက်ဆက်တွဲမှာဆိုရင်စစ်သားတွေအများကြီးလက်နက်ချလာတယ်ပြီးရင်မိသားစုတွေနောက်ဒီတရင်တစ်ခုလုံးလက်နဲ့ချရတဲ့ဖြစ်ရတယ်ပေါ့ဒါတွေပြောဖြစ်လာတဲ့အခါမှာပြည်သူတွေကြားထဲမှာစိတ်ဝင်စားမှုအများကြီးပြန်တိုးတက်လာတယ်ပြီးရင် conscript လို့ပြောတဲ့ဒီစစ်မှုရဲမဏီယာဥပဒေမှာဆိုရင်စစ်သားတွေကကိုနဲ့ဒန်းတူဟိုလက်ဖက်ရောက်ခဲ့တဲ့လူငယ်တွေကနောက်တနေ့မှာစစ်သားတွေဖြစ်သွားနိုင်တယ်ဆိုတော့စဉ်းစားချက်တွေကပြည်သူတွေမှာရောက်လာတဲ့အခါကျတော့စစ်သားတွေဆိုတာကဘယ်သူမှဆိုဖြစ်နိုင်နေပါလားဆိုတဲ့စဉ်းစားချက်ပေါ့နော်ကျမတို့ interview တွေအရာတွေ့ရှိကြရဆိုရင်တချို့သောစစ်သားတွေအခုမှထွက်လာကြတယ်မအဲ့ထွက်လာတဲ့စစ်သားတွေကိုကျမတို့ကဟာအခုမှထွက်လာရသလားလို့မေးလိုက်ရင်တော့မှသူတို့ကဘယ်ချိန်ကစစ်သားဆဖြစ်တာလဲဆိုပြီးခဲ့တဲ့နှစ်ကမှစစ်သားဆဖြစ်တယ်။ဆန္ဒပြရင်တပိမ့်မောင်ရင်လည်းဖမ်းခံရတယ်။ထောင်ထဲမှာမိတယ်။အသက်ခံမလားစစ်တပ်ထဲဝင်မလား။အဲ့လိုမိခံရတယ်။မိခံရတော့သူတို့စစ်တပ်ထဲဝင်မယ်ပဲရွေးချယ်လိုက်ရတယ်။ဒါပေမဲ့ကျမတို့အပြည်သူဘက်ကအမြင်ကြတော့ဒီကောင်ကစစ်သားပဲစစ်ခွေးပဲ။အဲ့လိုအမြင်နဲ့ပဲကျမတို့ဆက်ဆံတယ်။တကယ်တကယ်ကအဲ့လောက် black and white အဖြူမဲမဟုတ်နေဘူးပေါ့နော်။အခုလက်ရှိစစ်သားတွေထဲမှာလည်းကျမတို့ရဲ့မောင်နှမတွေကျမတို့ရဲ့ဆွေမျိုးတွေပါလာနိုင်တယ်။ဆိုတော့အခုကဒီစစ်မှုရန်ဥပဒေနဲ့ဆိုပိုတော်မှဆိုးလဲကျမတို့ကကျမတို့ရဲ့တငယ်ချင်းတွေမိတ်ဆွေတွေလည်းဖြစ်သွားနိုင်တယ်။ဆိုတော့ဒီလိုလူတွေကိုကျမတို့ဘယ်လိုကူညီကယ်ဆယ်မလဲဆိုစဉ်းစားချက်တွေကတော့တွားရမှာပေါ့နော်။အခုပြောရမယ်ဆိုအန်ယူဂျီအနေနဲ့အခုချိန်မှာတော့ပို့ပြီးတော့ဒီစစ်မှုရန်မဏီယာဥပဒေဖြစ်လာတဲ့အခါမှာဒီပေါ်မှာအာယုံဆိုင်မှုပို့ဖြစ်လာတော့တွေ့ရပါတယ်။ဒါပေမဲ့ကျမတို့အနေနဲ့ကတော့ဒီအန်ယူဂျီအစိုးရဒါကိုအာယုံဆိုင်ပြီးတော့ဒီထိရောက်တဲ့လှုပ်ရှားမှုအနေနဲ့ဒါအင်တိုင်းအားတိုင်းလှုပ်ဆောင်တင်တယ်ဆိုတော့အကြံပြုထားတယ်ပေါ့။
ဟုတ်နောက်ဆုံးကတော့အခုမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ပြစ်ဒဏ်ကကင်းလွတ်ခွင့်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့အခုအဲဒီလူခွင့်ရေးဖွဲ့တွေရောနော်ဒါမရှင်လွဲတို့မတင်စာရှင်လဲတို့ဖွဲ့တွေကိုယ်တိုင်ကလည်းဒီမြန်မာနိုင်ငံမှာပြစ်ဒဏ်ကခွင့်လွတ်ပြစ်ဒဏ်ကကင်းလွတ်ခွင့်ဆိုတာမရှိရဘူးဆိုတော့အဲဒီလှုပ်ရှားမှုမျိုးတွေပေါ့နော်အဲ့လိုလုပ်နေတဲ့ခါကျတော့အခုဆိုလို့ရှိရင်ဒီဗက်ပြောင်းခိုလုံလာတဲ့ဒီစစ်သားတွေထဲမှာလေဒီလိုမျိုးအရင်ကတစ်ချိန်လူခွင့်ရေးချိုးဖောက်မှုတွေမှာစစ်တပ်ထဲမှာသူတို့ပါဝင်ပတ်သက်ခဲ့တာသူတို့နဲ့ပတ်သက်ပြီးတော့ရှိခဲ့တာမျိုးဆိုလို့ရှိရင်ဒီစစ်သားတွေပေါ်မှာရောဒီပြစ်ဒဏ်ကကင်းလွတ်ခွင့်ဆိုတဲ့အချက်ကသွားပြီးတော့ဘလို့တက်ရောက်မျိုးတွေရှိနေမလဲရှင်
။ပြစ်ဒဏ်ကင်းလွတ်ခွင့်ပဲပြောပြောလူခွင့်ရေးဒီမိုကရေစီပဲပြောပြောနောက်တရားမျှတမှုပေါ့နော် Justice and Accountability တာဝန်ယူမှုတာဝန်ခံမှုပဲပြောဒီစကားတွေပြောလိုက်ရင်ဘယ်လူသားကမှချွင်းချက်မဟုတ်ဘယ်အစုအဖွဲ့မှချွင်းချက်မဟုတ်မဟုတ်တော့ကျမတို့ကပြည်တိုင်းကင်းလွတ်ခွင့်ကိုအဆုံးသတ်ရမယ်လို့ဒီတော်လိုင်းကကြွေးကြော်ထားရဲဆိုရင်ဘယ်လိုပုံကိုပဲဖြစ်နေပါစေဘယ်လိုအစိုးရပဲဖြစ်နေပါစေဘယ်လိုအစုအဖွဲ့ပဲဖြစ်နေပါစေပြည်တိုင်းကျူးလွန်ခဲ့ရင်ကျူးလွန်ခဲ့တဲ့အတိုင်းပြန်ပြီးဆက်ရမယ်ဆိုတော့မူနဲ့ပဲသွားတာဖြစ်တယ်ပေါ့အဲ့တော့စစ်သားရဲတွေလည်းချွင်းချက်မဟုတ်ပါဘူးအရက်သားတွေဆိုလည်းဘလောက်ပဲကောင်းရကောင်းကျိုးအခုပဲလုံနေလုံနေအရင်ကလုပ်ခဲ့တဲ့ပြစ်မှုတွေအတွက်ပြန်ပြီးတော့ပေးဆက်ရမှာဖြစ်တယ်။ဒါပေမဲ့အဲ့ပေးဆက်တဲ့အခါမှာကျမတို့ဒါအခုဆိုရင်ဒီ NUCC ပေါ့အမျိုးသားညညရဲ့တာဝန်ခံကောင်စီအရဆိုရင်ပြီးခဲ့တဲ့ဒီဇင်ဘာလမှာဒီ transitional justice နဲ့ပတ်သက်တဲ့မူဝါဒတွေစတင်ထုတ်ပြန်ထားတယ်။အဲ့ transitional justice မူဝါဒတွေမှာအခြေခံစံနှုန်းတွေတန်ဖိုးတွေရှိတယ်။ကျမတို့နိုင်ငံမှာတစ်ခါမှမရှိခဲ့ဘူးတော့ဒီလိုစဉ်းစားချက်တွေနဲ့ဒီလိုမူဝါဒတွေထုတ်ပြန်လာနိုင်တာဖြစ်တယ်။ဒါတော့ရေရှည်သွားရမှာဖြစ်တယ်။အဲ့တော့အခုလက်ရှိစစ်သားတွေကူးပြောင်းလာတဲ့အခါမှာဒီစစ်သားတွေထဲမှာရောတစ်တန်ကျွလွန်နေလို့မရှိနိုင်ဘူးလား။ရှိနိုင်တယ်ရှိကိုရှိရှိရလို့လဲကျမတို့ဒီစစ်သားတွေကိုလက်ခံတဲ့အခါမှာအဖွဲ့အစည်းအသီးသီးကနောက်ခံ background တွေ check လုပ်တယ် verify လုပ်တယ်အရန်ဆိုးဝါးပြင်းထန်တဲ့လုပ်ရတဲ့လုပ်ဆောင်ခဲ့တဲ့တက်မာတွေတရင်နေရာတွေကူးပြောင်းလာတဲ့လူတွေဆိုရင်ဒါသူတို့ဒါထိမ့်သိမ်းတာတွေသူတို့ရဲ့နောက်ခံ background တွေကိုဒါစစ်ဆေးတာတွေဒါတွေလုပ်ကြတယ်ပေါ့နော်ဆိုတော့ပုံစံမျိုးစုံတွေတော့စစ်ဆေးနေကြတယ်သို့တော့စနစ်တကျလုပ်နိုင်တာကတော့တော်လိုင်းအလွန်ကာလเนาะဒီတေချာပေါ့ infrastructure တွေရှိတဲ့အခါမှာတရားရုံးတွေဘာတွေနဲ့ကျမတို့သွားရမှာဖြစ်တယ်ဆိုတော့အဲ့လမ်းကြောင်းကတော့ကျမတို့ဘယ်တော့မှသွေးဖယ်လို့မရအောင်ဒီတရားမျှတမှုသွားတဲ့လမ်းကြောင်းမှာဆိုရင်ပြီးခဲ့တဲ့ပြစ်မှုတွေကိုကျမတို့ကဟိုရှော့ပေးလိုက်တယ်ဆိုတာမရှိဘူးအဲ့လိုကယ်ရီရှော့ပေးတဲ့ဖြစ်ရတဲ့ဖြစ်ခဲ့တယ်ဆိုရင်တော့မှစနစ်တကျဥပဒေနဲ့အညီဖြစ်ရမယ်အဲ့ အဲ့ဥပဒေကဘာဖြစ်မလဲဆိုကျွန်တော်တို့အခြားနိုင်ငံတွေမှာလည်းရှိရပါတော့စစ်သားတွေကသူတို့မှားခဲ့ပါတယ်ဆိုဝန်ခံတယ်ပြည်သူကိုဝန်ချတောင်းပန်တယ်ဒီလိုဖြစ်ရတဲ့အပြင်လက်ရှိတော်လှန်ရေးမှာတနည်းတစ်ပုံနဲ့ပါဝင်ဆောင်ရွက်တယ်ဥပမာလက်ရှိတော်လှန်ရေးအားကောင်းအောင်ဟို ICC ICJ ကမ္ဘာခုံရုံးနေမှာတက်တယ်တွေစုနေရရရှိရတယ်ဒပိုင်ဂျပန်ဒီလိုမျိုးအစုအဖွဲ့အသီးသီးကနေလူခွင့်ချိုးဖောက်မှုမှတ်တမ်းတွေကိုပြုစုနေတဲ့အခါမှာဒီစစ်သားတွေကပါဝင်ဆောင်ရွက်တာပါဝင်ပြီးတော့အားဖြည့်တာဒီလိုလုပ်ရည်တွေလုပ်ချင်းအားဖြည့်လဲသူတို့လုပ်ခဲ့တဲ့လုပ်ရည်တွေကိုပြန်ပြီးတော့ဒါဖာတင်းဖို့စူးစမ်းလို့ရတယ်ဆိုတော့ဒီလုပ်ရည်တွေလုပ်ထားခြင်းအားဖြင့်တစ်ချိန်မှာဒီလိုမျိုးကျွန်တော်တရားရုံးတွေပေါ်လာတဲ့အခါမှာအဲ့တရားရုံးတွေမှာသူတို့အယူခံရှောက်လို့ရတယ်ကျွန်တော်တော့ဒီလိုပါဝင်ခဲ့ပါတယ်ကျွန်တော်မှားခဲ့ပါတယ်ဆိုတော့ဒီလိုနည်းရင်းနဲ့ပေါ့နော်ဒါကတော့ဒါဥပမာပေးတာပေါ့ဆိုတော့အဲ့လိုမျိုးစနစ်တကျနီးလန်းနေရတော့ကျွန်တော်တို့အခုချိန်ထိဟိုဥပဒေတွေမူတွေရေးဆွဲနေစေဖြစ်ပါတယ်မပြောချင်တာကတော့စစ်သားတွေဗက်ကူးပြောင်းလာပြီဆိုရင်ဗက်ကူးပြောင်းနေဆိုတာကသူကတဖက်ကတက်ဖြတ်နေမှုမကြိုက်တာမတရားမှုမကြိုက်လို့တရားမျှတမှုဘက်ကိုကူးလာတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ ਨੇ လမ်းကြောင်းဟိုတောင်းနေမြောက်အဲ့လိုမျိုး opposite ဖြစ်နေလို့ကျမမထင်ဘူးလမ်းကြောင်းတူတယ်လမ်းကြောင်းတူတယ်သို့တော့ကျမတို့ဒီလမ်းကြောင်းတူဘလို့သွားမလဲယုံကြည်မှုရှိချင်ဘလို့သွားမလဲဆိုရင်မူတွေဥပဒေရတော့ကျမပြုစုဖို့လိုနေသေးတယ်ဒါပေမဲ့စစ်သားတွေကလည်းသူတို့လည်းတရားမျှတမှုကိုလိုချင်တဲ့လူတွေလို့ကျမတို့ယုံကြည်ပါတယ်။ဒါကြောင့်မို့လဲသူတို့ကဘက်ကူပြောင်းလာကြတယ်။ပြည်သူတွေနဲ့အတူရက်တည်လာကြတယ်။ဆိုတော့တရားမျှတမှုကိုလိုချင်တဲ့သူအချင်းချင်းပေါ့နော်ပြည်သူတွေလည်းလိုချင်တယ်ဆိုတော့လမ်းကြောင်းပံပေါ်မှာစနစ်တကျနဲ့တွားမှုလို့ရတယ်။အားလုံးပူးပေါင်းပါမှုလို့ရတယ်ပေါ့နော်။ဒီဟာကတော့လက်ရှိကျမတို့အဖွဲ့အစည်းအနေနဲ့ချမှတ်ထားတဲ့ဒီစဉ်းစားချက်ဒီစဉ်းစားချက်နဲ့ကျမတို့တွားပါတယ်။အခြားအဖွဲ့အစည်းတွေမှာလည်းဒီလိုစဉ်းစားချက်တွေပို့ပြီးပြန်နားလည်လာအောင်လက်ခံလာအောင်ကျမတို့အားကြီးအဖို့ကစီလုပ်ဖို့လိုပါသေးတယ်။
โอเคမတင်စာရှင်နေကျေးဇူးအများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့မိဖုန်တွေဖြေးချပေးရတဲ့ကျေးဇူးတင်ပါတယ်ရှင်ဟုတ်
ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ဖြေးချပေးရတော့